သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကျွန်တော်ဆရာနာရှင်ပြုတ်ကျသွားပြီကျွန်တော်တို့ဒီ Federal Democracy ပေါ်လာပြီဆိုလို့ရှိရင်ဒီတိုင်းသားတွေကပြည်ထောင်စုထဲမှာအလုံးနေမယ်လို့ထင်ပါလားဘာဖြစ်ဆိုကျွန်တော်ဖတ်ဖူးနေရမြင်ဘူးနေရတော့အထူးသဖြင့်အေကသူတို့ဒီဖခင်ပြည်နယ်ကိုထူထောင်ရမယ်အဲ့ရကိုသူကအဓိကထားပြီးအများတိုင်းပြောပြောနေတယ်ဆိုတော့ဒီ NUG နဲ့ A နဲ့လည်းဆွေးနွေးတယ်ဆိုတော့ကျွန်တော်နည်းနည်းကြားလိုက်တယ်အဲ့တော့ A ရဲ့သဘောထားကဘယ်လိုများရှိပါလဲမသိဘူး
ဒီမှာကျွန်တော်တို့တချို့ဟာတွေအပြည့်အစုံပြောလို့ရတာရှိလို့မပြောသင့်တာလဲ
ဟုတ်ကဲ့ဟုတ်ကဲ့
အော်ဆိုတော့ကျွန်တော်တို့ဒီနေ့တော်လိုင်းရေးမှာကျွန်တော်စုစည်းညီညွတ်မှုနဲ့တွားနေကြတာအခုအေးအေးလဲတကယ်တမ်းတော့ကျွန်တော်တို့ NUG နဲ့ဆွေးနွေးတယ်ဆိုတာကိုတရားဝင်ကြေညာချက်တွေထုတ်ထားပြီးသားဖြစ်ပါတယ်နော်ရခိုင်ပြည်သူရဲ့အစိုးရဆိုတာကျွန်တော်တို့အားလုံးကလည်းတိမှတ်ပြုထားပြီးသားခုနဟိုဝါဆိုလဲတလို့ပဲဝါပြည်ဆိုတော့ကျွန်တော်တို့ပြောထားတယ်လို့ပဲကျွန်တော်တို့ဒီနေ့ NUG အနေနဲ့NUCC အနေနဲ့ဒါနဲ့ပတ်သက်တဲ့ statement တွေရောတွေးဆွေးနွေးတဲ့ဟာတွေမှာဆုံးဖြတ်ချက်တွေအဲကျွန်တော်တို့အယူအဆတွေဒါတွေနဲ့ပတ်သက်လဲထုတ်ထားပြီးသားဖြစ်တယ်။နောက် AA အနေနဲ့လည်းအခုသတင်းစာရှင်းလင်းပွဲတွေမှာတိတိလင်းလင်းသတင်းစာရှင်းလင်းပွဲတွေလုပ်ထားတာလည်းရှိ။ဆိုတော့ဒါကြောင့်ကျွန်တော်တို့ခုနကပြောလို့ပေါ့နော်တခွဲတစ်ပြားစီတစားစီဖြစ်သွားလိမ့်မယ်လို့ကျွန်တော်တော့မထင်ပါဘူး။ဒါကကျွန်တော်တယောက်တည်းပြောတာ။ဒါပေမဲ့ဒါတွေအသေးစိတ်ခုနကကျွန်တော်ထုတ်ပြန်ချက်တွေအကုန်လုံးကိုလေ့လာကြည့်မယ်ဆိုရင်ကျွန်တော်ထင်မြင်ယူဆချက်နဲ့မကွယ်ဘူးဆိုတာလည်းတွေ့နိုင်ပါတယ
်။ဟုတ်ကဲ့ဒေါက်တာထွန်းအောင်ရွှေအနေနဲ့ကျွန်တော်တို့ဒီ NUG Australia ရုံးဖွင့်ထားတယ်။ဒါပေမဲ့ Australian အစိုးရကဒီကျွန်တော်တို့မြန်မာဒေါ်လာရင်းနဲ့ပတ်သက်ဖို့ထောက်ခံဖို့ဟာအရန်ကိုတွန်းဆုတ်နေကြတယ်။အဲ့ရဝဒေါက်တာထွန်းအောင်ရွှေနဲ့အဲ့ရကြော်လွားဖို့အတွက်ဒီပါလင်အမန်အမတ်ဒီပိုင်းနဲ့ဘလို့လောက်ဖို့စိတ်ကူထားပါလဲ
။ဟုတ်ကဲ့အဲ့တော့ NUG ရဲ့ကိုယ်စားလှယ်ရဲ့အဓိကတာဝန်ကတော့ဒီအစိုးရအဖွဲ့နှစ်ခုကြားမှာ engagement တွေပေါ့နော်ထိတွေ့ဆက်ဆံမှုတွေပိုကောင်းလာအောင် collaboration ပေါ့ပူးပေါင်းဆောင်ရွက်မှုတွေကောင်းလာဖို့ကကျွန်တော်တာဝန်ပေါ့အဲ့တော့အခုဆိုရင်ဒါကိုယ်စားလှယ်အနေနဲ့တော့တာဝန်ယူခဲ့တာနှစ်နှစ်ကျော်ပြီအဲ့တော့ဒုတိယနှစ်မှာကင်ဘာရာမြို့မှာကျွန်တော်တို့ရုံးဖွင့်နိုင်တယ်ဒါမြန်မာဩစတြေးလျမှာရှိတဲ့မြန်မာ community တွေရဲ့ support နဲ့ပေါ့နော်ဖွင့်နိုင်နေဖွင့်ပလိုက်တဲ့အတွက်ကြောင့်မလို့ဒီအစိုးရနဲ့ရောပါလီမန်နဲ့ရောပို့ပြီးတော့ထိတွေ့မှုတွေများလာတယ်အခုဆိုရင်ကျွန်တော်တို့ဩစတြေးလျကို NUG ရဲ့ဝန်ကြီးနှစ်ပါးဒါလာခဲ့ပြီနော်အဲလူခွေဝန်ကြီးဦးအောင်မျိုးမင်းလာတယ်နောက်ပြီးတော့ကျမကြီးနဲ့ပညာရေးဝန်ကြီးဆရာဒေါက်တာစောဝေဆုလာတယ်ဆိုတော့အခုဝန်ကြီးခီးစင်တွေကတကယ်တမ်းပြောရင် booster dose ပေါ့နော်ကျွန်တော်တို့အစိုးရနှစ်ရကြာမှရှိနေတဲ့engagement level တွေပူပေါင်းဆောင်ရွက်မှုတွေပိုတက်လာတာပေါ့သို့တော်လည်းအားလုံးသိတဲ့အတိုင်းပဲ Australian အစိုးရကဟို quiet diplomacy မှာသူက champion လေအဲ့တော့သူ့ရဲ့ diplomatic effort အားလုံးကိုကျွန်တော်တို့မသိနိုင်ဘူးဥပမာဖြင့် South Asia region မှာနိုင်ငံကြီးဝန်ကြီးပန်နီဝန်သွားတယ်မြန်မာနဲ့ပတ်သက်လို့သူ့ရဲ့ counterpart တွေနဲ့ဘာတွေဆွေးနွေးခဲ့တယ်ဘာတွေပြောတယ်ပြောတာတော့ပြောနေတယ်သို့တော်ကျွန်တော်တို့တွေမသိရဘူးအကုန်လုံးမသိရဘူးသို့တော်အခုထင်သာမြင်သာတာဘာလဲဆိုတော့ဒီအာဏာသိမ်းမှုဖြစ်ခဲ့ပြီးတဲ့နောက်မှာဩစတြေးလျအစိုးရကမြန်မာနဲ့ပတ်သက်တဲ့အကူအညီတွေပို့ပေးလာတယ်။နံပါတ်1အချက်ကတော့အခုတစ်ပြင်းဒီနှစ်ထဲပေါ့2023မှာဩစတြေးလျအစိုးရပေးနေတဲ့အကူအညီတွေကိုပို့ပြီးတော့ထိရောက်အောင်ဘယ်လိုလုပ်ပေးရမလဲဆိုတဲ့မေးခွန်းတွေကအစိုးရဘက်ကရောပါလီမန်ထဲကရောကျွန်တော်တို့ဘက်ကလာတယ်။ဆရာနဲ့တွေ့တဲ့အခါမှာလည်းဆရာကိုမေးတယ်။ကျွန်တော်တို့ဒီတွေ့တဲ့အခါလည်းရှိတယ်။ဒီနေ့ဆိုရင်ဒီ defense နဲ့ကျွန်တော်တို့မြန်မာ community ဒီ CR page NUG support group ဒီနေ့အစည်းအဝေးရှိတယ်ဒီနေ့အစည်းအဝေးမှာတော်တော်အရေးကြီးတဲ့ကိစ္စလေးတွေသူတို့ဆွေးနွေးကြမယ်ဆိုတော့ Australia အစိုးရရဲ့အနေအထားဒီတဖြည်းဖြည်းတဖြည်းဖြည်းပို့ပြီးတော့တိုးတက်လာတယ်ဆိုတဲ့အနေအထားတော့မြင်ရပါတယ
်ဒါပေမဲ့ကျွန်တော်မြင်တာတခုကဘာလဲဆိုတော့ကျွန်တော်88အရေးခင်ပြီးတော့က Australia အစိုးရကအဲ special humanitarian program ဆိုပြီးတော့နေဆာမှာရှိတဲ့ကျောင်းသားတွေအများကြီးဟို Australia ခေါ်လာတယ်အခုကျွန်တော်တို့ CDM လုပ်တဲ့လူတွေ time မှာအများကြီးရှိနေတယ်အခုလောလောဆယ်မှာကျွန်တော်ကြားတာတိကျတော့မသိပါကျွန်တော်လည်း immigration နဲ့ဆက်သွယ်ပြန်နေတော့သိမသိဘူးသူတို့ပြောတာကအခု special humanitarian program Bangkok ကဥစားကိုသူတို့ပိတ်ထားတယ်လို့ပြောတယ်အဲ့တော့အဲ့ AI နဲ့ပတ်သက်လို့ရောဒီမှာမြန်မာ community ကနေ lobby လုပ်တာတို့ဘာလို့ရှိပါလဲ
lobby ကတော့မြန်မာ community ကလည်းလုပ်နေတယ်နောက်ပြီးတော့တိုင်းသားအဖွဲ့အစည်းတစ်ခုချင်းစီကလည်း ဒီအစိုးရကိုချင်းကပ်ပြီးတော့ပေါ့နော်အမဒီကရင်ကွန်မြူနတီချင်းကွန်မြူနတီဒါရိုက်အပရိုးချ်လုပ်နေတာလည်းရှိတယ်ဒီအပြင်ဒီဩစတြေးလျရဲ့ရီဖျူဂျီကောင်ဆယ်ဩစတြေးလျပေါ့နော်ဒီကောင်ဆယ်ကလည်းမြန်မာအကြီးနဲ့ပတ်သက်လို့လည်းသူတို့ထည့်သွင်းပြောဆိုတာတွေရှိတယ်ပေါ့သို့တော်လည်း 1988
မြန်မာဘက်ကအခြေအနေကပုံဆိုးတယ်နိုင်ငံတကာဘက်ကအကန့်အသတ်တွေအများကြီးရှိတယ်သူတို့ဖြင့်အိမ်ကြီးချင်းနိုင်ငံတွေရည်တည်ချက်တွေလည်းပါတယ်ပေါ့နော်အဲ့ဒါတွေအားလုံးဘယ်လန့်လုပ်နေရတယ်လို့ကျွန်တော်ထင်ပါတယ်ဗျဟုတ်ကဲ့ဘာဖြစ်လို့ဆိုတော့အဲ့ဒီအချိန်တုန်းကကျွန်တော်မြန်မာတွေအတွက်
special humanitarian program ဆိုလုပ်ပေးတာဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီ global refugee intake ထဲကမြန်မာကိုဆွဲထုတ်လိုက်တယ်ဆွဲထုတ်လိုက်မြန်မာတွေတတ်တတ်တည့်မလားဘလောက် ဘာကြောင့်တည်လဲဆိုတော့88တုန်းကတော့သူတို့မလုပ်ခဲ့ပြီမဲ့ဒီနှစ်လုပ်ပြီးနေတာပါလဲဆိုတော့ဩစတြေးလျကိုရောက်ပြီးသားမြန်မာနေရှင်နယ်စီကိုအခုအနေထားကြောင့်မြန်မာပြည်ပြန်ဖို့ခက်ခဲနေသေးရင်ဒီမှာဆက်နေဖို့စိတ်ချမှပြန်ဖို့ဆိုတဲ့အစီအစဉ်သူတို့လုပ်ပြီးတယ်ပေါ့နော်အဲ့တော့ဗီဇာကက်တဂိုရီခုနှစ်မျိုးရှင်မျိုးလောက်သူတို့ option တွေပေးတယ်လို့ကျွန်တော်သိထားပါတယ်ဒါကလည်းဒါမြန်မာအရေးအတ first priority ထားပြီးမယ်ဆိုတော့မူလည်းသူတို့ချတာတာတွေ့တယ်ပေါ့နော်ဆိုတော့အဲ့အရာကြီးကကျွန်တော်ထင်တယ်ဟိုဒီ offshore application တွေတော့အကန့်အသတ်တွေအများကြီးရှိလာတဲ့အတွက်ကြောင့်မလို့သူတို့ဒီလိုမျိုးစဉ်းစားချက်ရှိသလားဆိုတော့လည်းကျွန်တော်တို့တွေးတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ဘက်ကတော့အခု Ukraine ဆို Afghanistan တို့ကဒုက္ခသည်တွေကိုဟိုခေါ်တဲ့ temporary settlement ပေါ့နော်ယာယီလာနေကိုယ်နိုင်ငံအခြေအနေကောင်းရင်ပြန်သွားဆိုတဲ့ဒီစဉ်းစားချက်မျိုးကိုလည်းမြန်မာ refugee တွေကိုလုပ်ပေးဖို့စဉ်းစားပေးဖို့ဆိုတာလည်းကျွန်တော်တို့တွန်းနေတာရှိပါတယ်သို့တော့သူ့တဲ့ပုံရေးကြည့်တာတော့ကျွန်တော်စောစောပြောသလို Australia ဆိုရက global အများဆုံးခေါ်နိုင်မှာ2000ကျွန်တော်တို့မှရှိနေတာတိတ်နဲ့ချီနေတာပေါ့နော်အဲ့တော့ဒီတိုင်းနဲ့အိန္ဒိယမှာရောက်နေတဲ့မြန်မာဒုက္ခသည်တွေအတွက်ပို့ပြီးတော့အဆင်ပြေအောင်ဒီဩစတြေးလျအစိုးရကထိုင်းအစိုးရနဲ့အိန္ဒိယအစိုးရနဲ့ဘယ်လိုလုပ်ပြီးနိုင်မလဲပေါ့နော် For example ဆိုရင်အခုထိုင်းပါလီမန်အသစ်မှာသူတို့ဆွေးနွေးချက်တွေပေါ်လာတယ်အဲ့ဒါပါလဲဆိုတော့မြန်မာဘော်ဒါနဲ့9ကီလိုမီတာဟိုတတ်မှတ်ဖို့ပေါ့နော်ဒီ along the line ပေါ့ဆိုတော့အဲ့ဒီမှာ safe zone တတ်မှတ်မယ်မြန်မာ refugee တွေအတွက်စားဝတ်နေရေးဆေးဝါးပြန်มาရည်ဒီလိုအကူအညီတွေပေးဖို့ပေါ့ဒါမျိုးကိုသူတို့ထည့်စဉ်းစားလာပြီပေါ့နော်အဲ့ဒါကကျွန်တော်တို့တိမ့်နေချီတဲ့ကျွန်တော်တို့ refugee တွေအတွက်ပို့ပြီးတော့အကျိုးရှိမယ်လို့ထင်တယ်ဗျအဲ့အတွက်ကြောင့်မလို့ Australia အစိုးရကိုလည်းကျွန်တော်တို့ကအခုပါပြောလဲဆိုတော့ထိုင်းအစိုးရနဲ့ Australia အစိုးရကပြီးခဲ့တဲ့နှစ်အောက်တိုဘာမှာ strategic partnership agreement ဆိုတာထိုးခဲ့တယ်ဗျအဲ့ဒီ agreement နဲ့မှာဒီ cross cutting issue တွေဖြစ်တဲ့ human trafficking refugees drug trafficking ဒါတွေကိုအတူပေါင်းပြီးတော့ဟိုဖြည့်ဆင်းကြမယ်ဆိုတာပါတယ်အဲ့တော့အဲ့ဒီခေါင်းစဉ်အောက်မှာသူတို့အစိုးရနှစ်ခုဟာမြန်မာဒုက္ခသည်တွေအများကြီးလှုပ်လို့ရတယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်အဲ့တော့ဒီခေါင်းစဉ်အောက်ကနေအတူတွဲလုပ်ပေးပါနောက်ထိုင်းအစိုးရကိုလည်းတိုက်တွန်းပေးပါအခုပြောင်းလဲလာတဲ့ထိုင်းရဲ့နိုင်ငံရေးအနေအထားပေါ်မူတည်ပြီးတော့ဟိုဆောင်ရွက်ဖို့ဆိုတာမျိုးတွေကျွန်တော်တို့တိုက်တွန်းနှိုးဆော်တာတွေရှိပါတယ
်ဟုတ်ကဲ့ဒေါက်တာဇော်ဝီဆိုးနဲ့ဒေါက်တာထွန်းအောင်ရွှေအခုလို့ကျွန်တော်တို့ SPS စတူဒီယိုမှာလာပြီးရှင်းပြပေးအတွက်ကျေးဇူးအများကြီးတင်ပါတယ်နော်
SBS.com.au/Bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊ဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ SBS.com.au/Bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ